ဒီနေ့သာသနာတော်နဲ့2558ခုကောဇာတိက2396ခုပြတော်လာတဲ့စနေရက်2015ခုတလပိုင်းတရက်ကြာသာပတိနေ့တန်တခင်အခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့လိုင်မြို့နယ်ဒါအုံကျင်းလား
မ
ှန်ပါဗျာ73ရက်ကွယ်ဘောဂမင်္ဂလာအင်းနံပါတ်7နော်
လေက
အဲ့ဘလေကကြီးဒီမှာနေတိုင်းရတဲ့ခေတ္တအထေရုံမိသားစုမိဘများကိုမှတ်တာပြီးတော့ဒေါက်တီတီဦးတော်များများမော်ဒူမာလေးမတ်နေကြီးဝင်ခေတ္တအထေရုံမိသားစုလေဆွမ်းအားရှိသမျှတဏ္ဍာကောင်းမှုသီလကောင်းမှုတရားဘာဝနာများဝန်တာယူချင်ယူကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုအထူးများကိုပြုလုပ်ကြတဲ့အခါကာလမှာဦးဇင်းတို့ခရီးကရှင်များနဲ့တကွတရားနာပိသဘောင်တတော်ကောင်းတို့ကိုမြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုအနည်းငယ်မြတ်ပိသဘောင်တတော်ကောင်းတို့ကိုပြောပြပါမယ်။ဦးဇင်းတို့တန်ယုတ်ပါဠိတော်ခန္ဓာဝကတန်ယုတ်ပါဠိတော်မှာမြတ်စွာဘုရားဟောထားတာလည်းရှိတယ်ယောပိတ်ကိုယရူပံအဘိနန္တိဒုက္ခံသောအဘိနန္တိယောဒုက္ခံအဘိနန္တိအပရိမုတ်တသောဒုက္ခသမတိဝရမိပုဂ္ဂိုလ်တူတယောက်ဟာယုတ်တရားရဲ့အပေါ်မှာဆွေးလမ်းမဲ့မောနေမယ်ဆိုလို့ရှိရင်ဆင်းရဲဒုက္ခရဲ့အပေါ်မှာဆွေးလမ်းမဲ့မောနေတာနဲ့အတူတူပဲတဲ့ဆင်းရဲဒုက္ခရဲ့အပေါ်မှာဆွေးလမ်းမဲ့မောနေမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီဆင်းရဲဒုက္ခကနေမလွတ်မြောက်နိုင်ဘူးတဲ့ရိုးရိုးလေးပြောတာနော်ရုပ်ကိုနှစ်သက်သောပုဂ္ဂိုလ်သည်ဆင်းရဲကိုနှစ်သက်နေတာနဲ့အတူတူပဲတဲ့ဆင်းရဲကိုနှစ်သက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီဆင်းရဲကနေမလွတ်နိုင်ဘူးတဲ့ကိုကိုယ်တိုင်ကိုပဲဆင်းရဲကိုနှစ်သက်နေတဲ့အတွက်ကြောင့်ကိုပဲအဲ့ဒီဆင်းရဲကကိုကကိုနဲ့မလွတ်မြောက်နိုင်ဘူးပေါ့အဲ့လိုပဲမြတ်စွာဘုရားခန္ဓာ၅ပါးကိုစုအောင်ဟောပါလေခံစားချက်ဝေဒနာယောဘိခဝေဝေဒနာပြိနိုင်တဲ့တိခန္ဓာချင်းဝေဒနာတွေကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာနဲ့အတူတူပဲဆင်းရဲဒုက္ခကိုနှစ်သက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲဒုက္ခကမလွတ်မြောက်နိုင်ဘူးအဲ့လိုပဲဦးဇင်းတို့မတားမှုတင်ညာဆိုတဲ့အစုအဝေးကြီးလည်းရှိပါတယ်ခန္ဓာဆိုတာအစုအဝေးလို့အဓိပ္ပာယ်ရတယ်ယုတ်ကလတ္တိစုဝေဒါရပေါင်းစုထားတာကိုကြာတော့ဒါယူပဲခန္ဓာလို့ပြောတာခန္ဓာချင်းအမျိုးမျိုးအစိုးကောင်းဒါတွေကိုစုစည်းထားတာကိုကြားတော့အစုအဝေးကိုကြားတော့ဝေဒနာခန္ဓာမှတ်သားမှုအောင်မြင်မှုအကိုရမှတ်ဉာဏ်ထဲမှာအများကြီးသိသိပြီးတော့ဘယ်သူပဲဘေဝပဲဘာပဲညာပဲအစရှိသူဖြစ်မှတ်သားထားတာသင်္ကြန်ခန္ဓာအစုအဝေးကြီးကလည်းလုံးဝကြီးကျယ်ပါအဲ့လိုပဲဦးဇင်းတို့ပြုလုပ်မှုစိတ်ဆုံးမှုစေတနာကောင်းဆောင်တဲ့စိတ္တိတ်တရားတွေရှိတယ်အဲ့ဒါကိုကြားတော့သင်္ခါရခန္ဓာပြုလုပ်စိတ်ဆုံးမှုအစုအဝေးကြီးပေါ့နောက်ဦးဇင်းတို့တိမှုဝိညာဉ်နဲ့ခန္ဓာဆိုတာလည်းရှိသေးတယ်။အမြင်သေးသေး၊ကြားသေးသေး၊နံသေးသေး၊စသေးသေး၊တွေးထီသေးသေး၊တွေးကြံသေးသေးအစာရှိသေးဖြစ်။နောက်ဝိညာဉ်၊သိစိတ်တို့ရဲ့အစုအဝေး။အဲ့ဒါပိဋကဘောသူတော်တို့ခန္ဓာဆိုတာဘာလုံးလို့မေးရင်အစုအဝေးလို့အဓိပ္ပာယ်ရတယ်လို့အလုံးနာလည်းထားကြပြီလား။ရုပ်တရားအစုအဝေး၊ခန္ဓာမှုတွေရဲ့အစုအဝေး၊မှတ်သားမှုရှိဆုံးမှုတိမှုတို့ရဲ့အစုအဝေးဆိုပြီးတော့ဘဝခန္ဓာအစုဝေးခြင်း၅ခုနဲ့ပေါင်းဆက်ပြီးတော့တည်ဆောက်တာအဲ့ဒါမြတ်စွာဘုရားကအဲ့ဒီခန္ဓာ၅ပါးကိုမူတည်ပြီးတော့ဟောတာယူပဲခန္ဓာကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာပဲဆင်းရဲဒုက္ခကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာသူနှစ်သက်နေတဲ့ဆင်းရဲဒုက္ခကနေပြီးတော့သူဟာမလွတ်မြောက်နိုင်ဘူးအဲ့ဒါလိုပဲခံစားမှုဝေဒနာကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာမှတ်သားမှုသင်ညာပြုလို့ရှိဆုံးမှုသင်္ခါရတိမှုဝိညာဉ်အဲ့ဒီခန္ဓာ၅ပါးရဲ့ပုံမှာနှစ်သက်နေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာဆင်းရဲဒုက္ခကိုနှစ်သက်နေတဲ့မြတ်လည်းပဲဆင်းရဲဒုက္ခကဘယ်သူမှမလွတ်နိုင်ဘူးဟုတ်ရဲ့လားအဲ့တော့ပိဿကောင်းတော်ဟောလို့ဒီတရားဒေသနာလေးကလွန်တရားမှတူတော်မင်းလို့အိဗေကတော့အလုံးမကျေပြန့်တယ်လို့ထင်တယ်ဘာကြောင့်တူတူကိုကိုဆင်းရဲဒုက္ခတွေဖြစ်နေကြတာလို့ဆင်းရဲဒုက္ခကဒီဘယ်လိုမြောက်ကြတာလို့လို့မေးရင်အဲ့ဒီဆင်းရဲဒုက္ခတွေကိုပဲနှစ်သက်နေလို့လို့ဖြေရမှာဆင်းရဲဒုက္ခကဘာလို့လုံးလုံးပြီးတော့အဲ့ဒီခန္ဓာ၅ပါးပဲ။တဆင်းရဲဒုက္ခကလွတ်မြောက်ခြင်းတယ်ဆိုရင်ဘယ်လိုလုပ်ရမှာတော့ဆိုတော့ဆင်းရဲဒုက္ခကိုမနှစ်သက်နဲ့ပေါ့။ဆင်းရဲဒုက္ခကဘာလို့ဆိုတော့ခန္ဓာ၅ပါး ခန္ဓာ၅ပါးကိုမနစ်သက်နဲ့ပေါ့ဒါပေမဲ့ခန္ဓာ၅ပါးကိုမနစ်သက်နဲ့လို့ပြောတာမြန်တယ်လည်းပဲခန္ဓာ၅ပါးဟာမနစ်သက်ထိုက်တဲ့တရားလို့အပေါ်ရတိနေုံမြန်တယ်လည်းပဲဒီခန္ဓာ၅ပါးရဲ့အပေါ်မှာနစ်သက်မှုတွေကကြောက်သွားမှာတော့မဟုတ်လားဟုတ်လားအဲ့တော့ခန္ဓာ၅ပါးကိုမနစ်သက်ခြင်းမူဆွဲလန်းမှုမဖြစ်ခြင်းမူဒီနေရာချင်းနစ်သက်မှုကိုလျှော့ချခြင်းတယ်ဆိုလို့ရှိရင်ဘာလို့ ਆ မလို့ဒီခန္ဓာ၅ပါးရဲ့သဘောတဘာဝအမှန်ကိုသိအောင်မြင်အောင်ကြည့်ရမယ်ပေါ့သူ့ကိုကကြည့်မယ်ဆိုလို့ရှိရင်သူကနစ်သက်စရာကောင်းမလားနစ်သက်စရာမကောင်းဘူးလားဆိုတဲ့အဖြေအမှန်ကိုလည်းပဲမှန်မှန်ကန်ကန်ရနိုင်မယ်ပေါ့တကယ်တော့ခန္ဓာမှာနစ်သက်စရာတော့မရှိဘူးလို့ဆိုတယ်တို့တော့တက္ကမတော်ဦးဇင်းတို့တွေကခန္ဓာမှာနှစ်သက်စရာရှိသလားမရှိဘူးလားဆိုတဲ့အချက်ကိုဝေဖန်တဲ့အပိုင်ရှိစေတဲ့အပိုင်စဉ်းစားဆင်ခြင်တဲ့အပိုင်အလုံးမအားနေတယ်အဲ့တော့ကိုယ့်ကိုယ်ရန်တန်ပြီးတော့ဒါကိုနှစ်သက်စရာလို့ထင်ပြီးတော့နှစ်သက်နေရနှစ်သက်စရာလို့ထင်တာကတော့အဝိဇ္ဇာတရားပေါ့နှစ်သက်စရာမဟုတ်တဲ့တရားကိုနှစ်သက်စရာလို့ထင်ခြင်းဒီပင်နဲ့ဒါမှားယွင်းမှုပေါ့နော်အဲ့ဒီမှားယွင်းမှုအဝိဇ္ဇာကိုအခြေခံတဲ့အတွေ့အကြုံဒါကိုနှစ်သက်စရာလို့ထင်ပြီးတဲ့နောက်မှာနှစ်သက်တယ်ဆိုတဲ့တဏ္ဍာရောဘာကလိုက်လာတယ်။အဲ့ဒီတက်တက်မှုဖြစ်လာပြီဆိုရင်တော့တက်တက်မှုအကြီးအသေးအနည်းများပေါ်မှာမူတည်ပြီးတော့ဆင်းရဲဒုက္ခအကြီးအသေးအနည်းများကလည်းစပြီးတော့ဖြစ်တော့တာပဲ။ဟုတ်လား။ဒါကြောင့်ပြည်သက်ပေါင်းသူတော်တို့ဆင်းရဲချုပ်ကျင်တယ်ဆိုရင်ဘာလို့ ਆ မလို့ဆွဲလန်းမှုနှစ်တက်မှုကိုချုပ်အောင်လုပ်ရမယ်။ကဲဆင်းရဲချုပ်တဲ့အဆင့်ဆိုတာအလုံးမမြင်ပါပါလေ။ကဲဆင်းရဲကိုယုံလဲတော့အောင်လျှော့ချခြင်းလေဆိုတာလေးကစပြောကြည့်ခြင်း။ဆင်းရဲကိုလျှော့ချခြင်းလေဆိုရင်နှစ်တက်မှုကိုလျှော့ချနိုင်မှဖြစ်မယ်။နော်အဲ့ဒီနှစ်သက်မှုကိုလျှော့ချခြင်းလေဆိုရင်ဒီခန္ဓာနှစ်သက်အပ်တဲ့ဒီခန္ဓာရဲ့အပေါ်မှာပဲအမှန်တိုင်းသိအောင်မြင်အောင်ကြိုးစားပြီးတော့ကြည်ကြရတယ်။ဒါကြောင့်မြတ်စွာဘုရားကခန္ဓာကိုကြည့်ဖို့ခန္ဓာကိုအမှန်တိုင်းနားလည်အောင်ကြိုးစားအထုတ်ဖို့အများကြီးဟောတာပေါ့။ဆိုရပါစို့ဦးဇင်းတို့ဓမ္မဝရပါဠိတော်မှာဂါထာလေးတစ်ပုဒ်ရှိတယ်။ဧထပတ္တိမံလောကစိတ္တရာဇရထုပမံယထပါဠိဝိတိရံတိနတ္ထိသင်္ကောဝိဇာဏတံတဲ့။ဒီနေ့ကပါပြောတယ်အောင်ဆုံး။ဧထလာကြကုန်လောတဲ့။ဟောမြတ်စွာဘုရားကခေါ်လိုက်တာပြိမာဏကပြုလိုက်တာ။ဧထလာကြကုန်လော။သာသရထုပမံမင်းစီးတဲ့ယထာတစဉ်လိုစိတ်တန်ဆန်းကြေတဲ့ဣမလောကံဤခန္ဓာကိုယ်လေးဟူသောလောကကိုပတ္တအမှန်တိုင်းသိအောင်မြင်အောင်ကြည့်ရကုန်တော့။ဧထပတ္တိမလောကစိတ်တရာဇဝတ္ထုပမ။တော့ခန္ဓာကိုယ်ကိုလောကလို့ပြောတာပါဒီနေရာမှာ။လောကဆိုတာကတတလောကသင်္ခါရလောကဩဃတလောကလို့လောကသုံးမျိုးရှိတယ်ပေးတယ်လို့သိပါတယ်နော်။လောကလို့ပြောလိုက်လို့ရှိရင်ဒီနေတိုင်းစရာအကဩဃတလောကကြီးကိုပဲလောကလို့မျက်စိနဲ့မြင်နေုံညာနဲ့မကြည့်ဆုံးဘူးပေါ့။တကယ်တမ်းကတော့တတဝါတဦးတယောက်တကောင်းဒီပင်နဲ့ဒါလောကတစ်ခုစီပါပဲ။တော့သူဒီပင်နဲ့လောကတစ်ခုကိုဒီပင်နဲ့လောကတစ်ခုအဲ့တော့မြတ်စွာဘုရားကဒီလောကကြီးကိုမြင်အောင်ကြည့်ပါဆိုတာအထူးသဖြင့်ကဒီခန္ဓာကိုယ်ကြီးဥတော်လောကကိုမြင်အောင်ကြည့်ခိုင်းတာအဲ့တော့ဒီခန္ဓာကိုယ်ကိုဘယ်လိုပြောတာလဲစိတ်တရာဇရထုပ္ပမံအလွန်အဆန်းတစေပြုတ်လုတာတဲ့မင်းစည်းတဲ့ယထာတစင်းနဲ့တူနေတဲ့မြတ်စွာဘုရားခေတ်ကကတော့အဆန်းတစေပြုတ်ထားတာလည်းပဲဘယင်းနေစည်းတဲ့ယထာတော့ပဲရှိမှာပေါ့နော်ကျဲကတော့ဟိုတက်နိုင်တဲ့ပုံကိုယ်ကြီးဆိုတော့စွမ်းအားရှိကြလောက်အဲ့ဒီဓာတ်ရစင်းကိုစသန့်ကျေလေလှုပ်ထားမယ်ပေါ့တော့ဒီခန္ဓာကိုယ်ကြီးကလည်းပဲအဲ့ဒီယထာရစင်းလိုပဲအလုံးတရားမှစမ်းကြည့်တယ်ပေါ့မြင်းကဆွဲတော့ယထာကနောက်ပါနေလိုင်းသွားတော့အဲ့လိုပဲဒီခန္ဓာကိုယ်ကလည်းပဲဟောစိတ်တည်ဟူသောမြင်းကဆွဲတော့ဒီရုပ်ခန္ဓာတည်ဟူသောယထာကြီးကလိုင်းရတယ်ပေါ့ဒါကအကျဉ်းမြဲဥမှန်ပေးတာဟုတ်လားဟောဒီကနေ့ကလူငယ်တွေပူပြီးတော့နားလည်အောင်ဥမှန်ပေးရရင်တော့ဒီခန္ဓာကိုယ်ဆိုတာအလုံးကိုလက်ရမြောက်အောင်အစွမ်းကုန်ပြုတ်လုပ်တာလေကားရစင်းနဲ့တူတယ်လို့လည်းပြောမယ်ဆိုရင်ပြောလို့ရတယ်ဟုတ်လားကားထဲမှာအသက်ဝိညာဉ်လေးပြအတ္တဆိုတာမပါဘူးဒီခန္ဓာကိုယ်မှာလည်းပဲအသက်ဝိညာဉ်လေးပြအတ္တဆိုတာအရှင်တကယ်တမ်းဟုတ်လားရုပ်နဲ့တန်တဲ့ချိုးညီကြီးတွက်ဖက်ပြီးတော့အလုံးလုံးနေကြတာဟုတ်လားဆရာမြတ်စွာဘုရားဒီမှာစိတ်တရာဇာတို့ဘက်မှာအစားတကျလုပ်တာတဲ့မင်းကြီးရဲ့ယထာရစင်းနဲ့တူတဲ့ဣမံလောကဒီခန္ဓာကိုယ်ကြီးကိုပတ္တထအမှန်တိုင်းမြင်အောင်ကြည်ရမှာတဲ့အဲ့လိုကြည့်လို့တကယ်လို့များတိကျမယ်ဆိုရင်တော့နတ္ထိသင်္ကောဝိဇာဏတံဝိဇာဏတံခန္ဓာရဲ့သဘောတဘာဝကိုအမှန်တည်းသိရမြင်ရတဲ့ပုဂ္ဂိုလ်တွေကသင်္ကောကညိခြင်းတည်နတ္ထိမရှိဘူး။ခန္ဓာရဲ့သဘောကိုအမှန်တည်းသိအောင်မြင်အောင်ကြိုးစားလို့တကယ်အမှန်တည်းသိပြီးဝိဇာဏတံသိလာပြီးမြင်လာပြီးဆိုလို့ရှိရင်သင်္ကောတဲ့ကညိခြင်းသဘောကပြောတဲ့ နှစ်သက်ခြင်းတွေ့တာခြင်းမမောခြင်းဆွဲလန်းခြင်းဆိုတာသူမှမရှိဘူးလေတကယ်လို့မတည်ဘူးဆိုရင်ပေါ့တည်အောင်မကြည့်လို့မတည်ဘူးဆိုရင်ပေါ့ယတ္ထပါဠိဝိတိရန်တိပါဠိမတည်ရတဲ့မိုက်ကြတဲ့ပုဂ္ဂိုလ်တွေကတော့ယတ္ထအဲ့ဒီခန္ဓာလေးဥတော်ဒုက္ခလောကထဲမှာဝိတိရန်တိနှစ်ပွန်းသွားကြတယ်ကတားလေးကတူတူလေးနဲ့အလုံးမဥစဉ်ကတော့သဘောကျတယ်နော်တည်တဲ့ပုဂ္ဂိုလ်တွေကကန့်ကျင်ခြင်းမရှိဘူးတဲ့မတည်တဲ့ပုဂ္ဂိုလ်တွေကတော့ဒီထဲမှာနှင်းမွန်းသွားတယ်တဲ့ဒုက္ခထဲမှာနှင်းမွန်းသွားတယ်တကူကဒုက္ခနဲ့မကန့်ကျင်အောင်နေနိုင်တဲ့လူလားသူမဟုတ်ဒုက္ခထဲမှာပဲပြူရခတ်ပြီးတော့နှင်းမွန်းနေတဲ့လူလားဆိုတာကတော့ကိုယ့်ရဲ့ခန္ဓာရဲ့ပုံမှာဘလောက်တည်တယ်လဲမတည်ဘူးလဲဆိုတာကမူတည်မှာပေါ့နော်ဒါကြောင့်ဒီခန္ဓာလေးကိုပြန်ပြောရအောင်နော်ဧထပတ္တိမလောကစိတ္တရာဇရတုပမယထပါလိဝိတိရန္တိနတ္တိတေဟောဝိဇာနတ္တလာကြကုန်လောမင်းရှိရဲ့ယထာရစဉ်လိုအလွန်တရာမှစံကြယ်တဲ့ဒီခန္ဓာကိုယ်ဒီဥသောလောကကြီးကိုအမှန်တိုင်းမြင်အောင်ကြည့်ကြကုန်လောအမှန်တိုင်းမြင်အောင်ကြည့်လို့ကြိုးစားလို့အားထုတ်လို့တကယ်သိပြီဆိုလို့ရှိရင်ကဉ္ကြီးခြင်းဆိုတာအဲ့ဒီပုဂ္ဂိုလ်မှမရှိဘူးတကယ်လို့မသိဘူးဆိုရင်မိုင်မဲတဲ့ပုဂ္ဂိုလ်ဆိုတာမသိတဲ့ပုဂ္ဂိုလ်လို့ပြောတာပါမတည်တဲ့ပုဂ္ဂိုလ်ဆိုတာဟောဒီနေရာမှာအလုံးတရားစုလုံးသွန်းသွန်းမိုင်မဲနေတဲ့အနေအထားမျိုးကိုရည်ရွယ်တာလို့ဟုတ်မှာမတူပါဘူးကိုယ်ခန္ဓာကိုယ်ရဲ့သဘောတဘာဝကိုမတည်တဲ့အနေအထားကိုပဲတန်မိုင်မဲတယ်လို့ပြောတာနော်အဲ့ဒီမိုက်တဲ့ပုဂ္ဂိုလ်တွေကတော့ဒီဒုက္ခထဲမှာနေမွန်သွားတယ်တဲ့ဒါကြောင့်ကိုယ်ခန္ဓာကိုယ်ကြီးရဲ့အကြောင်းကိုအမှန်တိုင်းမြင်အောင်သိအောင်ကြိုးစားကြရမယ်အစုအဝေး၅ခုနဲ့တိဆောက်ထားတဲ့ဖွဲ့စည်းထားတဲ့အခန္ဓာ၅ပါးလို့ခေါ်တဲ့ဒီဘဝဒီခန္ဓာရဲ့အကြောင်းကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထုတ်ရမယ်။အမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထုတ်လို့အမှန်တိုင်းသိလာပြီဆိုတာနဲ့အမျှဆွဲလန်းမှုကိုလည်းပဲလျှော့ချနိုင်မယ်။ကြိုးစားအထုတ်မှုမရှိလို့အမှန်တိုင်းမသိဘူးဆိုရင်တော့မသိတဲ့အတိုင်းတားနဲ့အညီပဲအဲ့ဒီပုဂ္ဂိုလ်ကဒီထဲမှာနေမွန်သွားမယ်ပေါ့။ဟုတ်လား။ဒါကြောင့်ပြည့်တတ်ပေါင်းတော်တို့ကိုယ်ခန္ဓာကိုယ်ကြီးရဲ့သဘောတဘာဝကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထုတ်ရမယ်။အဲ့တော့ဒီနေရာမှာခန္ဓာ၅ပါးဆိုပြီးတော့သောတော်ကပြောရင်းရုပ်အစုဝေးယူပတ်ခန္ဓာက2မျိုးနာမ်အစုဝေးနာမခန္ဓာကြတော့4မျိုးပြောတာနော်ဝေဒနာခန္ဓာသင်္ခေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအဲ့တော့ဦးဇင်းတို့ကိုလောလောဆယ်အလူငယ်တွေလည်းများနေတော့အဲ့ဒီနာမခန္ဓာအကြောင်းတွေကိုမပြောတော့ဘူးနာမခန္ဓာအကြောင်းပြောရတာအလွန်တရာမှနုံညံ့နဲ့ပိတ်မွေးတယ်ဟုတ်လားဝေဒနာအကြောင်းသင်ညာအကြောင်းသင်္ခါရအကြောင်းဝိညာဉ်အကြောင်းပြောရတာနူးညံ့ပါတယ်တိမ်မွေးပါတယ်ဟုတ်လားအဲ့တော့ပကတိမျက်စိနဲ့ကိုမြင်လို့ရနေတဲ့ဒီယူဘက်ခန္ဓာအကြောင်းကိုနည်းနည်းတော့စဉ်းစားကြည့်နေချင်းတရားဆိုတာစိတ်ဝင်စားမယ်ဆိုလို့ရှိရင်အရင်ကြီးခက်တယ်လို့မဆိုနိုင်ဘူးနော်ခက်နေတာကအဲ့ဒီစိတ်ဝင်စားဖို့ကိုခက်နေတာဟုတ်လားစိတ်ဝင်စားလို့တိအောင်လုပ်ချင်တယ်ဆိုလို့ရှိရင်တော့ရစွာပဲပေးထားတဲ့ဒီလမ်းများနဲ့ဒီကြိုးစားအထုတ်မယ်ဆိုရင်ဒါလွယ်လွယ်ကူကူနဲ့သူလမ်းစဉ်လေးအတိုင်းတာသွားလိုက်ရုံပါပဲဟုတ်လားအဲ့တော့ဦးဇင်းတို့ခန္ဓာကိုယ်မြင်အောင်သိအောင်ကြည့်ရမယ်ဆိုတဲ့နေရာမှာခန္ဓာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးတွေကနမခန္ဓာ၄ပါးကိုအခုမပြောတော့ဘူးဟုတ်လားဘာပြောလို့ဆိုယူဘက်ခန္ဓာအကြောင်းပြောကြည့်ရအောင်နော်ယူဘက်ခန္ဓာကဘယ်လိုသဘောတော်ဝါရှိတော့ကိုယ်စပယ်ကိုယ်ကစံပြောခြေပေါ်အတိုင်းအောင်ဒါရုပ်အစုအဝေးကြီးနော်ခေပညာရပြောလို့ဆိုရင်ဒါဆေးတွေရဲ့အစုအဝေးကြီးဆေးပေါင်းကလေးတစ်သိန်းကျော်လောက်နဲ့စုစည်းထားတယ်လို့မှတ်သားဖို့ပါတယ်ဟုတ်လားဒီမြတ်စွာဘုရားကတော့ဒါယုတ်ကလက်လေးတွေအကုန်လုံးပေါင်းစုထားတာဆိုပြီးတော့ဒီယုတ်ကခန္ဓာကိုအမျိုးမျိုးမြတ်စွာဘုရားကိုယ်ကျမ်းဝေဝံစိဖြာပြီးတော့ဟောတယ်။32ပုံပုံပြီးတော့ဟောတယ်32ခုထာကအလုံးများရကြရလားမသိ။ကိုယ်ခန္ဓာရဲ့အကြောင်းကိုဘယ်လောက်သိရောလူတွေကလေဆိုတော့တော့အံ့ဩစရာကောင်းတယ်တူတူကိုပေါ်ပါပဲ။ဒီနေရာတွေတော့အလုံးသိခြင်းနဲ့သိခြင်းနဲ့သိခြင်းနဲ့ကိုယ်အကြောင်းကိုတော့ဘာမှသိပြီးတော့သိအောင်ကြိုးစားထားတာမရှိ။ဟုတ်လား။ဆိုရပါတော့ခေါင်းထဲမှာပါရီရှိတော့အုံနောက်တည်းရှိမယ်အဲ့ဒီအုံနောက်ဘလို့အလုံးလုံးတည်းလို့မင်းသိမသိတော့ဟုတ်လားအလဲခင်းထဲမှာပါရီရှိတော့ရင်ဘတ်ထဲမှာပါရီရှိတော့ဘိုင်ထဲမှာပါရီရှိတော့တိတိကျကျသိအောင်မြင်အောင်ပြောဖို့ကြံတော့သိမလွယ်တော့တကူရင်းစီကပါအလုံးလုံးတော့ဘလို့သဘောတော်ဝါရှိတော့လို့ပြောရင်တော့အဲ့ဒါကဆရာဝန်ကြီးအလုံးတို့အလုံးမဟုတ်ဘူးလို့တော့ပြောကောင်းပြောမယ်ပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါမြတ်စွာဘုရားကအဆွေးနည်းသွားဖို့အတွက်တိခန္ဓာကိုယ်ဟာဆွေးလန်းပြရာမရှိဘူးဆိုတာကိုသိဖို့အတွက်ခန္ဓာ၅ပါးရဲ့အကြောင်းကိုမမှန်ကန်တိအောင်အထောက်ရမယ်လို့ပြောတဲ့အပိုင်းမှာဒီယူပက္ခဏာအကြောင်းကိုလည်းမမှန်ကန်တိအောင်ကြိုးစားအထောက်ဖို့မြတ်စွာဘုရားဟောတာ။စံပင်၊မွေးခြင်း၊ခြေသီးလက်သီးသွားအရေးအားမျိုးအဲ့ဒါကိုအရှင်တို့တဇပင်စကားလို့စာဟောတာ။တဇပင်စကားဆိုတာအရေးလေး၅ခုမြောက်ရှိတာ။ဘုန်းတော်သူ့ကိုအရှင်စာဟောလို့ဆိုတော့သူကဒီတိုင်းကိုမြင်နေရတာအရင်ကော နော်ဆံမင်းရဲ့မွေးညင်းရဲ့ခြေသေးလက်သေးရဲ့သွားရဲ့အရေးရဲ့သွားဆိုတာလည်းပဲအပေါ်ကနှကန်းလေးတစ်ခုကစီစီရီအုပ်ထားလို့သူ့ရင်ထဲမြင်ရတော့ကြောက်တောင်ကြောက်မှာပဲဟုတ်တယ်မို့လားအေးစဉ်းစားကြည့်တေချာစဉ်းစားကြည့်ဒါကစိတ်ကူးရင်တခုမှမပါဘူးနော်တော့ဆံမင်းမွေးညင်းခြေသေးလက်သေးသွားအရေးဟောဒီငါကိုအဲ့မှာအဓိကကတော့ခန္ဓာကိုယ်ရဲ့သဘောတဘာဝအမှန်ကိုအများကြီးဖုံးထားတဲ့အပိုင်းကဘာလို့လို့မင်းအရေးပေါ့။ဟောစပင်ကလည်းတုံတန်းတော့ဖုံးထားတာပဲ။ဟုတ်တယ်မို့လား။ဒါကြောင့်ဒီစပင်လေးကိုပုံစံမျိုးမျိုးနဲ့ကြည့်ကောင်းအကာအကွယ်အနေနဲ့လှုပ်တာလည်းရှိတာပေါ့။ထားပါတော့လေ။အဲ့တော့အထူးသဖြင့်ကတော့ဘာဖုံးတော်ဆိုတော့အဲ့ဒီအရေးလူအရေးပါဖုံးတာ။အဲ့တော့အဲ့ဒီဖုံးတာတဲ့အရေးလူအရေးပါကိုကိုယ့်ရဲ့ဉာဏ်ကလေးနဲ့ကိုယ့်ရဲ့စိတ်ကူးလေးနဲ့ခွာပြီးတော့ကြည့်ပါကြည့်ရင်ပါတွေ့အသားပြင်းကြီးစားတွေ့တယ်နော်ပြေးတာရေရေနဲ့ဈေးထဲမှာသွားပြီးတော့ဝယ်တော့အသားတွေပါရင်ဝယ်တော့တွေ့ရတဲ့အသားမျိုးလိုပဲဘာမှမထူးဘူးဟုတ်တယ်မဟုတ်လားအဲအသားပြင်းကြီးသွေးသားရင်သွေးနိုင်ရေရေနဲ့ဒါတွေ့ရမယ်မြင်ရမယ်အဲ့ဒါကိုစိတ်ကူးနဲ့အန်တလဲလဲမြင်ကြည့်မမြင်မဲနေတာနဲ့စိတ်ထဲမှာခံစားချက်ချင်းမတူဘူးပြီးပုံချင်းမြင်ပုံချင်းမတူဘူးတွေးပုံချင်းခေါ်ပုံချင်းမှာဆက်ပြီးတော့ကြွေးပြသွားနိုင်တယ်ပေါ့ဟုတ်လားဒါကြောင့်ကိုယ့်ရဲ့ဘဝကိုယ့်ရဲ့ခန္ဓာကိုပထမအရေးလူအရေးပါလေးလောက်ကိုပဲနှမ်းပြီးတော့ကြည့်ကြည့်တာဟုတ်လားအဲ့တော့အသားပြန်ပါခဲ့ရည်တွေ့မယ်ပေါ့နော်တချို့နေရာတွေဆိုရင်အသားပါတဲ့နေရာဆိုလက်ခောက်လိုမျိုးနေရာဆိုအရိုးကတန်းပြီးတော့တွေ့မယ်ပေါ့ဟုတ်လားအေးအဲ့ဒီမှာအဲ့ဒီအသားထဲမှာ gain ပါရှိအောင်ဆိုအကျော်ရည်ရှိမယ်ပေါ့အဲ့ဒီအကျော်ရည်ကတော့တစ်ခုလုံးကိုကိုယ်ရက်တစ်ခုလိုပုတ်ပြီးတော့ရှုပ်ွားပြီးတော့တခါလေကဟုတ်လားသွေးတွေကိုတည်ယူပို့ဆောင်ရည်လုပ်နေတဲ့သွေးကြောတွေရှိမယ်အာယုံကြောတွေရှိမယ်ပေါ့အဲ့ဒီကြောတွေကိုလည်းတကယ်လို့ဆက်ပြီးတော့ဟိုတိုင်းတာလို့ရမယ်ဆိုလို့ရှိရင်မိုင်မောင်း6000လောက်တောင်ရှိမယ်လို့ဆိုရင်နောက်ခန္ဓာကိုယ်လူတယောက်မှာရှိတဲ့သွေးကြောတွေကိုဆက်လိုက်မှဆိုရင်မိုင်မောင်း6000လောက်ရှိဘလောက်ရှုပ်ထွေးပွေလီပြီးတော့တိဆောက်တာလဲဘလောက်ဆန်းကျဲတဲ့အရာမှာဒီခန္ဓာကိုယ်ကြီးလောက်မဆန်းကျဲဘူးလို့ဆိုတယ်ဟုတ်လားတော့ကိုကအကုန်လုံးကိုမသိနိုင်အောင်တောင်မှကိုသိနိုင်တဲ့လောက်ကလေးကိုသိအောင်လုပ်မယ်ဆိုရင်တောင်မှအများကြီးအသိဉာဏ်ပညာရနိုင်တယ်ဒါပေမဲ့ဘောင်းတရောင်းတို့ဘာမှခက်ခဲတဲ့အပိုင်းမဟုတ်တော့ဝိညာဉ်ဓာတ်၄၊တင်ညာ၄၊သင်္ခါရ၄အဲ့ဒီသဘောလေးကဘာလဲဘလို့လေးလေးသိဖို့ပါဆိုတာသိလွယ်တဲ့ကိစ္စမဟုတ်မဖြစ်နိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူးအဲ့ဒါကခက်ခဲတယ်ခုဦးဇင်းပြောတာကဘာမှမသိနိုင်ကြအကြောင်းမရှိဘူးအသားလည်းကိုမြင်ဘူးနဲ့တခါလေကိုလက်အသားရှာတော့ဓာတ်ရှာတော့ဆိုအသားမြင်ဘူးနေတာဟုတ်လားပြီးတော့ဘာလို့အကျော်ဒါအကျော်မျိုးအကျော်မျိုးဆိုသွေးတွေကိုတည်ယူပို့ဆောင်ရေးလုပ်တကူလုံးပေါ့ဟုတ်လားအဲ့ပြီးတော့ပါတွေ့ရအောင်တော့အဲ့ဒီအကျိုးပြီးတော့အယိုးကတော့ခန္ဓာကိုယ်ရဲ့အမကံဖြစ်စီပဲသူနဲ့အဓိကထားပြီးတော့ဒီဆောက်တာဒီအယိုးလာမရှိဘူးဆိုရင်တော့အဝိစုကြီးတခုလိုခွေးကြသွားမှာပေါ့ဒီခန္ဓာကိုယ်ကြီးကဟုတ်လားအဲ့တော့အယိုးကအလုံးတရားမှအဓိကကြတဲ့အစိပိုင်းပေါ့တို့ကသွားရေးလာရေးတောင့်တင်းရေးဂိုင်းလို့ရာရေးလှုပ်ရှားရေးအဲ့ဒါတွေကိုလည်းလုပ်တယ်ကာကွယ်ရေးတွေလည်းသူကလုပ်တာလေတရားလို့ဆိုအလုံးမအရေးပါတဲ့အုံနောက်လိုဟာမျိုးဆိုရင်သူကခွက်တစ်ခုလိုမျိုးနဲ့တောင်သူကလုံလုံချုံချုံပုတ်တာသူ့ကိုတောင်းတောင်းထိလို့မရထိရင်လည်းဒီလူကဘဝဖြစ်သွားမှာပဲလေဟုတ်လားဒါကြောင့်အယိုးရဲ့ခြေလူတရားတွေအများကြီးရှိတယ်လို့ပြောရမှာဟုတ်လားပြီးတော့ဦးရှင်တို့ဟိုရှင်ကောင်းပိုင်းမှာနာမည်ကြီးတွေအခွေလိုက်အခွေလိုက်ဘာလုံးထားတာလို့ဆိုတော့အလုံးအရေးပါတဲ့နှလုံးတို့အဆုတ်တို့လို့နော်ဘာလုံးထားကာကွယ်ထားဟုတ်လားအလုံးမအရေးပါတယ်အဲ့ဒီနှလုံးနဲ့အဆုတ်ကအဲ့တော့ပြီးတော့ကောင်းတယ်တော့နည်းနည်းပုံပေါ်လာတယ်ပေါ့ကိုယ်ရုပ်ပိုင်းခန္ဓာယူဘက်ခန္ဓာယူကြည့်လိုက်တယ်ဘာတော့လို့မေးရင်အယိုးကိုအမာခံနေရာမှာတီထောင်ပြီးတော့အသားအသွေးနဲ့လိမ့်ချံပြီးတော့အကျိုးတွေနဲ့ဖွဲ့ချက်ပြီးတော့တိဆောက်တာအိမ်ကြီးတစ်လုံးဆောက်တယ်လို့ဆောက်တာအဲ့တော့အိမ်မှာဆောက်တာပြင်မကတော့အလှအမျိုးမျိုးရှင်းထားမယ်ပေါ့ဆေးအောင်မျိုးမျိုးတုတ်တာပေါ့ဒါတက်နိုင်တယ်လို့ပေါ့အိမ်ရဲ့အဓိကဟိုအနှစ်သာရဘာလို့မေးရင်အတွင်းထဲမှာဟိုနေလို့ရတယ်အာကာသလာပြင်အရာပင်ရဲ့အနှစ်သာရလို့ရှင်းထင်ပါတယ်ဟုတ်တယ်မဟုတ်လားအင်းဒီထဲမှာပဲနေရတာကိုပြပကအကြည့်ကောင်းရမှရှိတာတကယ်အသုံးသိတဲ့တာမှမဟုတ်တာဟုတ်လားအင်းအဲ့လိုလည်းဦးရှင်တို့အယိုးကိုအမှားကနေရာမှာထောင်းထားပြီးတော့အသာသွေးနဲ့လိမ့်ချံပြီးတော့တိဆောက်ထားတဲ့ဒီခန္ဓာအိမ်ထဲမှာလည်းပဲအထဲထဲမှာဗာလိထဲတာရှင်တန်ရေးအတွက်အလုံးလုံးနေကြတဲ့ရုပ်အစုအဝေးများစွာထဲထားတယ်အလုံးအရေးပါတဲ့အင်္ဂါအစိပ်ပိုင်းအရောနှလုံးနဲ့အဆုတ်လို့ပြောရသူတော့စက်ပိုင်းဆိုင်ရာဟောကိရိယာများပေါ့ဟုတ်လားနှလုံးနဲ့အဆုတ်နှလုံးဆိုလို့ရှင်သူပါလုံးတော့နောက်လက်သေးဆုံးတော့တတိဟောရင်ကောင်းရဲ့ဘယ်ချမ်းမှာသူရှိနေတယ်သူက1မိနစ်ကို နော်အချိန်မောင်း80ဝန်းကျင်လောက်ပြင်ပြီးပွားရသူလုံးနေဒါတချို့လည်းပဲတည်ပြီးသားမှာတချို့လည်းပဲထိုက်တလောက်ဒါဘုဒ္ဓရှင်အောင်များပြောပြဘာလို့သူကအဲ့လိုရှုပ်ရင်ပွားရလုံးနေညစ်နေရမှာကသူကညစ်တာကသူလည်းရောက်လာတယ်သူတည်တယ်ဘူးလုံးကိုသွေးကြောတွေကနေပြီးတော့ပြန့်ထွက်သွားအောင်နော်ဦးဇင်းတို့ဘော်ဒါကနေပြီးတော့ပတ်နေတခါလဲထုတ်လိုက်တယ်လို့ပေါ့ဟုတ်လားအရှိရေတွေကိုပိုက်ကနေပြီးတော့အကုန်လုံးဖြန့်ဝေပေးတယ်လို့ပြောတကောလုံးကိုရောက်အောင်ဟုတ်လားခန္ဓာကိုယ်တည်းဟူသောအိမ်ကြီးခန္ဓာကိုယ်တည်းဟူသောမြို့ကြီးမှာအကုန်လုံးဒီသွေးတက်ရအောင်သူကဖြန့်ဝေပေးတာပေါ့အဲ့သွေးရပါလုံးတော့ဆိုသွေးထဲမှာဦးဇင်းတို့အာရဒနဲ့အောက်ဆီဂျင်ဓာတ်ဆိုတာပါတယ်အဲ့ဒါခန္ဓာကိုယ်အနှံ့ပြားဝရှိတဲ့ဒီဆဲလေးကလစီလေးတွေကအဲ့ဒီအာရဒနဲ့သွေးအရေးဓာတ်ကိုဟုတ်လားမရလို့ရှင်အောက်ဆီဂျင်ဓာတ်ကိုမရရင်သူကပုတ်သွားမယ်တေသွားမယ်ပြက်သွားမယ်ဟုတ်လားဒါမှမဟုတ်သူကအမြဲတမ်းညင်နေရသူ့မှာနားရင်မရှိဘူးလူတွေလို့စဖြစ်တယ်ဘောဆိုသူကအမြဲတမ်းရှုပ်ရည်ပွားနေတယ်ကိုကမောလို့ညမှာအိတ်ဆက်အနားယူကောင်းယူနေသူကတော့အမြဲတမ်းလုံနေတယ်အဆုံးဆုံးလည်းအဲ့ဒီတိုင်းပဲနော်လေအစ်စ်အဟောင်းလဲတယ်လို့အချင်းချင်းပြောကြပါစို့ဒီသွေးကိုတန့်သွားသွေးအဟောင်းအစ်စ်ကလည်းဒီအဆုပ်ရောက်မလို့အဟောင်းအစ်စ်ဖြစ်သွားတာပါပဲအဲ့ဒီမှာအစ်စ်ကိုအလုံးနဲ့ကိုပို့မယ်အလုံးနဲ့ကသွေးအောင်ကအဆုပ်သေးလာမယ်သူအဲ့နာရီလဲနေဒီနှလုံးရဲ့အခန့်ကန္တာအလုံးမကြီးကြေတယ်ပေါ့ဟုတ်လားအဲ့ဒါဘယ်သူကလုံနေရလို့မင်းတို့သူတဘာဝတရားလုံနေတာဒီနှလုံးကိုငါကနေပြီးတော့ခုံအောင်လုံနေခိုင်းစေနေတာလည်းမဟုတ်ငါကခိုင်းစေလို့ရမယ်ဆိုရင်သေတဲ့လူပဲရှိမှာနော်သေတာနေမင်းမသေးသေးနဲ့ဟိုခုံနေလို့ဆက်ခိုင်းလို့ရမှာပေါ့ရလားလားမရဘူးနော်နှလုံးကလည်းသူလုံသူလုံနေတယ်အဆုပ်ကလည်းသူ့အလုပ်သူ့လုပ်နေတယ်။သူတို့အလုပ်လုပ်နေလို့ဒါကမလို့ဥရှင်တို့ကရှင်းနေတယ်လို့ခေါ်တာ။ဟုတ်လား။အေးဒါအောက်ပိုင်းဟာတွေကပြောမယ်ဆိုလို့ရှိရင်အများကြီးကျေပြန့်ပါမယ်ပေါ့။အောက်မှာအဆိုင်ရှိမယ်၊အသေးကြီးရှိမယ်၊ဥသေးရှိမယ်၊ဥဝါရှိမယ်၊အစာသစ်တွေထည့်တာရှိမယ်၊အစာဟောင်းဖြစ်သွားတာတွေရှိမယ်။အစာသစ်ဆိုရင်တော့ကျန်ကနေတဲ့ကနော်ခွေးစွက်ထဲမှာခွေးအံပတ်တွေအံထားတယ်လို့မျိုး။နော်ထည့်ထားတဲ့အစာကလည်းအကြောင်းမျိုးစုံ။အဲ့ဒါကိုဥတွေကထွက်တဲ့ဒီကြီးအိတ်ထဲကထွက်တဲ့ထွက်လာအဲ့ဒီ enzyme တွေ acid တွေအဲ့ဒီအခြေအနေနဲ့ရောပြီးတော့အမြုပ်တွေတစ်စီးစီးနဲ့ဒါသူကရောပနော်ပြီးတော့အဲ့ဒီအနေနဲ့ဥလိန်လျှောက်ဖြတ်တန်းပြီးအဖြစ်သွားအစာအောင်ဖြစ်သွားအဲ့တော့ခန္ဓာကိုယ်ထဲမှာဒါသိကူးရင်တာတခုမှမပါဘူးဒီတိုင်းဖြစ်နေတာဟုတ်တယ်မဟုတ်လားအဲ့ဒီသဘောဝါကိုဒကာတော်တို့ဦးဇင်းတို့လည်းမြင်အောင်ကြည့်လို့မရဘူးလားကျန်တာပေါ့ခုခေတ်ဦးဇင်းတို့အထောက်အပံ့ပစ္စည်းတွေအများကြီးရှိတာရုပ်ပုံကားချက်တွေရှိတယ်နော်အသုံးပဲမြင်နေရှိတယ်အမျိုးမျိုးပေါ်လေအကုန်လုံးပြတာဥဆိုရင်ဥတင်ကဘလို့ပုံစံဥမကဘလို့ပုံစံအစုံနှလုံးအသေးတောက်ကဘလို့ပုံစံအကုန်လုံးအသေးစိတ်တိအောင်ကြည့်လို့မရဘူးလားညာအဲ့မျက်စောပြရတယ်ဟောတာပဲအတိတ်တိုင်ဟောတာပဲဆိုရမှာဆိုအစုံဆိုရင်ဘလို့အယောင်ရှိတယ်ဘလို့ပုံစံရှိတယ်တိအောင်လုပ်ရမယ်သူ့အထက်မှာပါရှိတယ်သူ့အောက်မှာပါရှိတယ်သူ့ဘေးမှာပါရှိတယ်လို့သူတို့ရဲ့တည်နေရမှာလို့တိအောင်လုပ်ရမယ်လို့မျက်စောပြဟောဟုတ်လားအဲ့ဒါပါတော်လို့မင်းတော့ကိုယ်ခန္ဓာရဲ့အကြောင်းကိုကိုကိုယ်တိုင်အမှန်တိုင်းသိအောင်ကြိုးစားခိုင်းတာအဲ့လိုသိအောင်ကြိုးစားတဲ့အခါကျတော့ဒါကနှစ်သက်စရာဟုတ်သလားမဟုတ်ဘူးလားဆိုတာကိုကိုယ်ပိုင်ဉာဏ်နဲ့ကိုယ့်ဟာကိုဆုံးဖြတ်လို့ရတယ်။သူများကဒါကနှစ်သက်စရာမဟုတ်ဘူးနှစ်သက်မနေနဲ့လို့ပြောစရာမလိုခုတော့ဒကာမလို့ဦးဇင်းတို့ကသိအောင်မလုပ်တဲ့အခါကျတော့ကိုယ့်ဟာကိုယ်ပဲဆုံးဖြတ်ချက်တွေကမှားနေတယ်။ကိုမှားနေတဲ့ဆုံးဖြတ်ချက်ကိုဘယ်သူမှလည်းလာပြီးတော့တိုက်ရိုက်ပြင်ပေးလို့လည်းရတာမဟုတ်။အဲ့တော့တကယ်သာဆုံးဖြတ်ချက်မှန်နေတယ်ဆိုလို့ရှိရင်အချက်အလက်တွေကိုခေါင်းထဲမှာမှန်မှန်ကန်ကန်ရောက်အောင်စိတ်ထဲမှာမှန်မှန်ကန်ကန်ရောက်အောင်ဒါကြည့်ပေးရမယ်မှတ်သားပေးရမယ်ပေါ့နော်ဆိုကြပါစို့ခေါင်းကနေစပြီးတော့အောင်းတော့တည်ရှိရဲ့အဲ့ဒါနဲ့လေချောင်းယူနေလားလေအမျိုးမျိုးပေါ့ခန္ဓာကိုယ်အစအစအကုန်လုံးကြွညွှန်ချင်ရင်ပြည့်တဲ့အောင်ကြည့်တဲ့အောင်ကြိုးစားရမယ်အဲ့လိုလုပ်တဲ့နေရာမှာလည်းပဲထိုက်တလောက်တော့လည်းသင်ထားဖို့တော့လိုမယ်ပေါ့သင်ကြားရေးလိုတယ်ဘာမှလည်းမနိုင်မသင်မဲနဲ့ဘယ်မှမတတ်ဘူးဟုတ်လားအဲ့ဒါကိုသင်ပြီးရင်တိပြီဆိုရင်လည်းအဲ့ဒီအတီကိုများလာအောင်ပွားအောင်ပဲသူကပွားလာမှတော့အရင်တွေးကထက်မြက်လာတော့ဘာဝနာရဲ့အနစ်တရာပေါင်းဆိုထက်ချီတလေးလေးဂျိုးစားတာပေါ့နော်ဒီလိုစိတ်နေသဘောပါလေဒီလိုအတိညာလေးကိုထက်ချီတလေးလေးဖြစ်အောင်ဂျိုးစားတာဟုတ်လားဒါကြောင့်ပြည့်တော်ပေါ့တော်လုံးဒါယူပက္ခဏာရဲ့အကြောင်းအလွန်မှအချင်းချုပ်ပြီးတော့ဒါဦးဇင်းတို့ပြောတာပါဟုတ်လားအယိုးကိုအမှန်ကန်နေရာမှာထားပြီးတော့အသားသွေးနဲ့လိမ့်ချံပြီးတော့တိဆောက်တာလေခန္ဓာအိမ်ကြီးရဲ့အကြောင်းသိအောင်မြင်အောင်ကြိုးစားရမယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားကဒီခန္ဓာအိမ်နဲ့ပတ်သက်ပြီးတော့ဘလို့ဟောတာလို့အဋ္ဌိနံနဂရကတံမန္တလောဟိတလိပနံယတ္ထဇရာစမိဇုစမာနောမခောစဝဟိတောလေအဲ့ဒါကိုဦးဇင်းတို့မြတ်စွာဘုရားတည်းကအလွန်တရာမှ ရုပ်ကိုနှစ်သက်ပြီးတော့မျက်လုံးဆွဲလမ်းနေမြတ်စွာဘုရားသူ့ရဲ့နှမတော်ဇနဘရကလေးအားနေအကြောင်းရပါလားနော်ရူပနန္ဒာနော်ဟာတစ်မျိုးလုံးတစ်ချွေလုံးကဘုံကြီးတွေဝက်နော်အဘိဓုတီတွေဝက်သွားတော့သူတယောက်တည်းကျန်ရင်အဲ့ဒီမှာငါလည်းပဲမထူးအောင်ဆိုပြီးတော့တရာတရားကြောင့်ဝက်သွားတာမဟုတ်သူကချွေမျိုးတွေကိုဆွဲလမ်းမမောလို့ဘိခုနီမှာဝက်သွားတာဟုတ်လားသူ့ရဲ့ဟောလင်းယောက်ျားဖြစ်တဲ့နန္ဒာကလည်းဝက်သွားပြီးဒူလေးရဟုလားလည်းဝက်သွားပြီးရတောရရာသူမေမီတွေတော့ဟောရမီဟောသူ့ဘေကလည်းပရိနိဗ္ဗာန်ဆံသွားပြီသူ့ရဲ့မောင်တော်ကြီးကလည်းဘုရားဖြစ်ပြီဆိုတော့အဲ့ရဲ့ချွေမျိုးတွေရှိတဲ့နေရောက်သွားရောဘုရားတော်မြတ်စွာဘုရားတည်းသူမသွားအောင်ဘာလို့မသွားအောင်ဆိုတော့မြတ်စွာဘုရားကရုပ်ရဲ့အဖြစ်ကိုအလွန်ပြောတယ်အဲ့ဟိုရောက်လို့ရှိရင်ရုပ်ရဲ့အဖြစ်တွေကိုပြောလို့ရှိရင်အဲ့ဒါကိုသူသိနားမထောင်ခြင်းသူကသူ့ကိုသူများကလည်းသူ့ကိုမြောက်ပြီးမှာပေါ့အလွန်ချောတယ်လားတကယ်လဲချောတယ်လားလို့ဆိုပါတယ်ဟုတ်လားအဲ့ဒါမဲ့တနေ့တော့သူဘလို့မနေနိုင်အောင်လက်ဆောင်ပြဲကုံနေကအလွန်မှနားနဲ့မဆောင်ကြားရတာဆိုတော့ခံအဲ့လိုဆိုရင်အဲ့ရဲ့မောင်တော်ကြီးကိုတွားပြီးတော့ဖူးမယ်တရားနာမယ်ဒါမလို့ငါ့ကိုမောင်တော်ဘုရားမမြင်အောင်အပိခဏီမာရီနဲ့ကွယ်ပြီးတော့နောက်ကနေပြီးတော့သူကပဲမြတ်စွာဘုရားကိုပူမယ်သူ့တို့မြတ်စွာဘုရားမမြင်ရအောင်ပေါ့ဟုတ်လားအဲ့လိုနဲ့သူကသွားလာကိုရတော့အဲ့ဒါဘိက္ခုနီမာရီရဲ့နောက်ကိုရနေတတားလေးမြတ်စွာဘုရားရဲ့မျက်နှာတော်ကိုဖူးပြီးတော့သူတရားနာတာဒါမြတ်စွာဘုရားသိပါတယ်သိတဲ့အခါကျတော့ဘာလုံးတုံဆိုတော့သူ့ထက်အစမတန်ချုံပေါ်လမ်းပါတဲ့နိမိတယုတ်တယုတ်ဖန်ဆင်းတယ်အဲ့ဒီနိမိတယုတ်ရဲ့ပုံမှာဆွဲလန်းသွားအောင်လို့ဖန်ဆင်းတာဘာလို့ဆွဲလန်းသွားနေကြအောင်ဆိုတော့ဟိုစုတချောင်းကိုနောက်ထပ်စုတချောင်းစုပြီဆိုရင်အဲ့ဒီစုကိုနောက်ထပ်စုတချောင်းနဲ့ကလောထုတ်တယ်လို့မျိုးလို့ဇာတ်ရမှာအလုပ်ဥမာပေးစိတ်ဝင်စားကြရပါပဲသူကသူ့ရဲ့ရုပ်အပေါ်မှာအလွန်ဆွေးလန်းနေအလွန်အဟုတ်ထင်နေတာပေါ့ဟုတ်လားအဲ့ဒီအဟုတ်ထင်နေတဲ့အထင်ကိုသူ့ထက်တာတဲ့ရုပ်ကိုဖန်ဆင်းပြလိုက်တော့အဲ့ဒီဟာပေါ်မှာသူကထပ်ဆွေးတူပေါ်မှာဆွေးထားတဲ့ဟာတရင်ကရောက်သွားအဲ့ဆိုတော့အလွန်ချွန်းကျင်တယ်ပေါ့နော်အဲ့ဒါနဲ့အလွန်မှအချုံပေါ်လာပါတယ်ဘလို့မှအပြစ်ရှာလို့မရတဲ့နော်နေမိတာယုတ်တခုပန်တီးတယ်အဲ့ဒါကိုဘုရားနဲ့အဲ့ဒီသနာပရကလျာဏီဒီနေ့ရောက်ပဲမြင်ရတယ်အဲ့တော့သူကြည့်တဲ့အခါကျတော့သူစိတ်ထဲဘလို့ဖြစ်တော့ဆိုတော့ဩဟင်းသာတွေကြားထဲရောက်သွားတဲ့ကြီးကန်းလိုခံစားရနေတယ်သူဟုတ်လားဩငါ့ကမှလှလာပြီးထင်းနေတာပေါ့အဲ့ဒါနဲ့သူကအဲ့လိုကြီးဖြစ်ပြီးတော့အလွန်မှချစ်မြတ်လို့တဲ့အဲ့ဒီအဖြစ်ကိုသူအယုတ်လို့လည်းမထင်ပါဘူးတကယ်ဘုရားမင်းကလေးလေးမြတ်စွာဘုရားလာပြီးတော့ရက်ခတ်ပေးနေလည်းမသိဘူးသူကထင်အဲ့တော့မြတ်စွာဘုရားအဲ့လိုကြည်နေတော့သူကြည်နေတော့မှပဲ16နှစ်သမီးအရွယ်ကနေပြီးတော့19နှစ်20အရွယ်ရောက်တဖြည်းဖြည်းလေးနော်ရောက်ရောက်ပြီးတော့အဲ့ဒီကနေပြီးတော့ကလေးတစ်ယောက်မွေးပြီးတဲ့အရွယ်မျိုးပေါ့နောက်ကလေးအသက်40 60 90တဖြည်းဖြည်းနဲ့မကြီးဘူးကြီးဖြစ်သွားသူကြည်နေတော့မှပဲအဲ့လိုအရွယ်ကအလုံးကိုပဲရုပ်ပြစင်းပြဖြစ်ပြီးတော့အဲ့ဒီမှာသူ့အနာရောဂါနှိမ့်ဆက်ပြီးတော့နာရီပေါက်ပြီးတော့လဲအော်ဟဲ့ညင်းညူဒါလည်းသူမြင်နေရတယ်ဒီကြီးကြီးလေးနဲ့အရိယာပြောင်းသွားလိုက်တယ်ပြောင်းသွားလိုက်တယ်သူ့စိတ်ထဲကလည်းပြောင်းတယ်သူ့စိတ်ထဲကဘယ်လိုပြောင်းလဲဆိုတော့နှစ်သက်ခြင်းသဘောတရားတစ်ဖြည်းဖြည်းရောလာအရိယာပေါ့ဆိုတော့ကသူ့ပုံမှာနှစ်သက်တဲ့စိတ်ကိုသူ့ခန္ဓာကိုယ်ပေါ်မှာနှစ်သက်တဲ့စိတ်ကိုဟိုခန္ဓာပေါ်မှာဟိုအယုတ်ပေါ်မှာပြောင်းတယ်အဲ့ဒီအယုတ်ကပြောင်းသွားလိုက်တယ်သူ့ရဲ့ဆွဲလမ်းမှုကလည်းထပ်ပြီးတော့ပြောင်းတယ်ဟုတ်လားအဲ့ဒါနဲ့အဲ့ဒီအယုတ်ကတည်ရောတည်ပြီးတော့ရောင်လာတယ်ဖူးဖူးရောင်လာတယ်အုပ်ရည်တွေကျလာတယ်အမျိုးမျိုးလာဖို့မြင်တဲ့အခါကျတော့သူစိတ်ထဲမှာတော့ထိဖြစ်သွားလို့ဆိုရင်ခွေးတွေကောင်ပုံကိုလည်းပဲဆွဲပေးခံရတယ်လို့မျိုးဖြစ်သွားတယ်။ဒါကအချင်းတို့လေးတွေမှာမြတ်စွာဘုရားသူ့ကိုဗန္ဒီပြတာ။တကယ်တမ်းကလူတယောက်16နှစ်သမီးရနေပြီးတော့အသက်80 90တေးပြီးတော့ပုတ်တယ်ဖူးဖူးရောင်နေဆိုတဲ့အနေဒါနှစ်ပေါင်း80 80လောက်အချင်းယူရမယ့်အနေဒါနှစ်80လောက်အတွင်းမှာဖြစ်ပြက်နေအသေးစိတ်အဖြစ်ပြက်ကိုမိနစ်ပိုင်းအတွင်းမှာမြန်မြန်ပြလိုက်တယ်။ဒါလည်းတော်တော်အရေးပါတယ်လို့ပြောနေတယ်။အခုကကိုစင်းသားမိတာလေးတွေကိုပြောနေတာ။ဟုတ်လားကိုစင်းသားမိတာလေးကိုပြောနေ။ဆရာမတို့ကလည်းမတို့ဦးရင်တို့ဘဝကိုအကြာကြီးလို့ထင်တာ။အကြာကြီးလို့ထင်တဲ့အခါကျတော့အမြင်မှန်ကသိမရဘူးတခါတလေကြ။ဆိုကြပါစို့။အခုအသက်60 90ရှိတဲ့လူတွေ။နော်ကိုငငယ်လေးကစားအခုချိန်ထိအနေထားမျိုးကိုဒီမိနစ်ပိုင်းလေးမှာပြည့်ပြည့်ပြည့်ပြည့်လို့ပြောင်းသွားတယ်ဆိုရင်ဘယ်လိုများစိတ်ပျက်စရာပေါ့မလား။ဟုတ်လားအခုကတော့မနေ့နဲ့ဒီနေ့ကတော့ဘာမှမထူးသေးဘူး။မနေ့နဲ့ဒီနေ့ဆိုရင်ကိုမထူးသေးဘူး။အဲ့ဒါလင်းငါးနှစ်လောက်ပါတော့လည်းမထူးသေးဘူးတဖြည်းဖြည်းချင်းလေးထူးလာပြီဆိုတော့မှအော်နည်းနည်းတော့ထူးသွားပြီလို့လက်မခံချင်းခံချင်းခံရတာဟုတ်လားအင်းတချို့ကျတော့လည်းပဲညှောက်ပေးကြတာလည်းပါပါပေါ့တယောက်တည်းကအဲ့ဒါကတော့ရှိပြီမထင်ရဘူးနော်သဘောလေးကိုကြားတော်တော်သဘောကြားတယ်အဲ့ဒီကိစ္စကလူတိုင်းသဘောကြားတဲ့ကိစ္စဟုတ်တယ်မဟုတ်လားအ ထင်ရဘူးနော်လို့ပြန်တကယ်ကိုမထင်လို့မထင်ဘူးပြောရင်ဘိုးတော်သဘောကျတယ်ဟုတ်ရဲ့လားလူကြီးရဆွဲလာမှုမဟုတ်လားအဲ့တော့မြတ်စွာဘုရားကဒီနှစ်ပေါင်းများစွာအတွင်းမှာအဖြစ်ဖြစ်ခြင်းလေးဖြစ်မဲ့ကိစ္စကိုအချိန်တို့လေးတွင်းမှာစက္ကန့်စက္ကန့်ပတ်နေပြဟုတ်လားအဲ့ဒီဥစ္စာကပို့ပြီးတော့ထိရောက်သွားတယ်လို့ခင်းစိတ်ထဲမှာလည်းဟိုတွေးကြည့်မိတာပါအဲ့ဒါနဲ့သူအလွန်မဆဆုံပြီးတော့စိတ်ထဲမှာတော့ဒီဘဝကဘာမှအနှစ်သာရမရှိပါလားဆိုတဲ့အမြင်တို့ရအတုပါမီလည်းပါတာအဲ့ဒီအချိန်မှာမြတ်စွာဘုရားကာထာနှစ်ပုဒ်ခွဲဟောသေးတယ်အဲ့ဒီကာထာကလည်းဒီရူပခန္ဓာအကြောင်းဟောတာဟောတဲ့အခါကျတော့သောတာပန်ဖြစ်ရောနာယင်းနဲ့သောတာပန်ဖြစ်တယ်အဲ့ဒီသောတာပန်ဖြစ်ပြီးတော့မှသောတော်ကကာထာလေးဟောတာအဋ္ဌိနံငရံကတံမန္တလောဟိတလီပနယထသရစမေစုသမနောမေခောသအောဟိတောတဲ့အဲ့ဒီကာထာလေးလည်းဟောလိုက်ရောရဟန္တာဖြစ်သွားအဲ့ဒီကာထာကဘလောက်များစွမ်းတော့အချိန်တိုလေးတွေမှာရမ်းလာဖြစ်တော့အဲ့ဒီကာထာကဘလို့အရာတွေကိုများပြောလိုက်လို့တော့သိတော့ဆန်းလေးကြီးတော့မဟုတ်ပါဘူးနော်။ဘာပြောလို့အဋ္ဌိနံနဂရကတံမန္တလောဟိတလိပနအဋ္ဌိနံအယိုးလို့ကိုတဲ့မန္တလောဟိတလိပနအသာအသွေးတွေနဲ့လိမ့်ချံပြီးတော့ကတံပြုလုပ်တည်ဆောက်ထားတဲ့နဂရခန္ဓာလေးဟူသောအေနော်အယိုးကိုအမှားကနေရပါထားပြီးတော့အသာသွေးတွေနဲ့လိမ့်ချံပြီးတော့တိဆောက်ထားတာခုနားတော်ရင်လည်းစဉ်းစားပြီးတော့နားတော်ရင်ပိုအရာရာရှိနိုင်တယ်အခုထိုင်နေတယ်ဆိုရင်ဒါအယိုးယူကြီးမြင်အောင်ကြည့်တယ်ဒါကြည့်တဲ့အလေးအချင်းရှိမှလည်းကြည့်နိုင်တာအခုမြင်ရင်တော့အခုမြင်လို့ရတာမဟုတ်တော့အယိုးကိုကဘယ်လောက်မြင်ဘူးတော့ဥကောင်းယိုးကိုဘယ်လောက်မြင်ဘူးတော့နံယိုးတွေဘယ်လိုမြင်ဘူးတော့မြင်ဘူးဖို့လိုမယ်လို့တင်အစ်စ်ကိုမမြင်ဘူးတော့အတူလေးမြင်ဝင်ဒီထဲမှာရှိတယ်ဆိုတာကိုမှန်းဆတယ်ပိုကောင်းပါဟုတ်ကဲ့ကျွန်တော်ကလေးတုန်းကဘုရားကျောင်းသားဘောကရွာမှာလိုက်သွားအဲ့ဒါအတူတူလိုက်သွားတော့အဲ့ဒီခေါင်းကိုမြုပ်မယ်ဆိုတော့တော့တော့မြည်ကြီးတူလို့တာပေါ့လေသူ့တော့အရင်နေရာကိုတွတ်တူရနေတဲ့ခါကျတော့အယိုးယူကြီးတစ်ခုတွေ့ရောအဲ့ခေါင်းကြီးကတော့နဲ့ဝင်းဝင်းကလေးတွေလည်းအများကြီးဘုရားကျောင်းသားတွေအများကြီးဆိုတော့ကြောက်အောင်မလဲမသိဘူးလန့်ကောင်းလည်းမသိဘူးအဲ့ဒီခေါင်းကြီးကိုဖြုတ်ဖြုတ်ပြီးတော့အဲ့ဒီတင်းရုံးကိုစိုက်ထားတာအဲ့ဒီတင်းရုံးကြီးကိုအဲ့ဒီခေါင်းကြီးချေပြီးတော့အဲ့ဒီတော့မှတ်မိနေသေးတယ်နော်ဒါတည်းမြင်မှုရင်အလွန်မှအကျိုးကြီးရလို့ဥစဉ်တင်တယ်။ဟုတ်လား။အဲ့ဒါနဲ့ဟောအခုပြောပါပါပြောနေတာအယိုးကိုတိဆောက်ပြီးတော့အသာသွေးနဲ့လိမ့်ကြံပြီးတော့တိဆောက်တာလေဒီခန္ဓာအိ။အဲ့ဒီခန္ဓာအိထဲမှာပါရှိတော့ね။ယထာစရာစမိစုစမနောမကောစအောဟိတောလေ။ဒီခန္ဓာအိထဲမှာစရာဆိုရင်ဥမင်းဆွေမြတ်တဲ့သဘောလေးရှိတယ်။မရဏဆိုရင်ပျက်စီးခြင်းတေဆုံးခြင်းသဘောတရားလေးရှိတယ်။ဒါလည်းမကဘူးလေ။မာနောမခောစာအောဟိတောလေမာနောလေအထင်လေးရှိတယ်မာနအာပါသူဟာပါဆိုအထင်လေးရှိတယ်မာနဆိုရင်အထင်လေးရှိမရှိဘူးလားကိုယ့်အကိုတော့အမျိုးမျိုးထင်နေရတာပဲဟုတ်လားမဟုတ်လားပါဟုတ်လားထင်တော့ထင်နေရတာပဲဟုတ်လားငါကယောက်ျားလေးငါကမိန်းကလေးငါကငယ်လေးတွေငါကပစ္စည်းပစ္စည်းရှိတယ်ငါကပြည့်စုံပြည့်ဘူးအာပညာတတ်တယ်ငါကဘလို့ရှင်လဲသူကဘလို့ရှင်လဲမြေမြို့အထင်းလေးရှုရှက်ခတ်နေအောင်ထင်းနေတာလည်းမရှိဘူးလားအထင်းလေးအထင်းလေးမာနာတရားဆိုအထင်းလေးရှိနောက်မက္ခသူတော်ရဲ့ကောင်းကြီးကြီးကိုအတိမတ်မပြုနိုင်တာကြီးစုကန်းလာလို့လည်းပြောတယ်တနည်းအားဖြင့်သူတော်တော်တာတည်တာတတ်တာဟုတ်တာတွေကိုချီဖြစ်ဖြစ်အဲ့ဒါကိုသိကြတယ်အဲ့ဒီစိတ်တွေလည်းဒါမှမဟုတ်ပြင်လို့ပြုစင်နေပါအများကြီးရှိတယ်နော်အဲ့တော့အယိုးကိုထောင်ပြီးတော့အသားသွေးနဲ့လိမ့်ချံပြီးတော့တိဆောက်ထားတဲ့ဒီခန္ဓာအိမ်ထဲမှာဘာလို့ရှိုံဆိုတော့အဲ့ဒီအိုခြင်းတွေတည်ခြင်းတွေအထင်ဆိုတဲ့မာနတွေကြီးလူကန်းခြင်းဆိုတဲ့မက္ခတွေဒီတရားတွေပဲထည့်ထားတာကြီးဘူးရမဟုတ်ဘူးလားအဲ့ဒီကာထာနာပြီးတော့အဲ့ဒါရဟနာဖြစ်သွားတာနော်ဒါကြောင့်ပိဋကတော်တော်ကတော့အနစ်ချုပ်ကြည့်မယ်ဆိုရင်ခန္ဓာအနစ်သာတာမရှိဘူးဓမ္မမရှိဘူးဆိုတာအမှန်ပဲတို့တော့အဲ့ဒါကိုကိုကတိအောင်မြင်အောင်မလုပ်တဲ့အခါကျတော့ကိုမှတိတယ်မြင်တဲ့သဘောမရှိဘူး။တော့တကယ်တမ်းတိသွားတာကတော့အရတမညာအရတကုညာရသွားတော့ပြည်တော်တိသွားတယ်လို့ဆိုကြပါစို့ဟုတ်လား။တို့တော့အဲ့ဒီအနေထားဆိုတော့အလုံးမမြင်မှားပါလေဟုတ်လား။ဟိုလည်းပဲကိုအတိုင်းတားနေတဲ့ကိုပုထုဇဉ်သဘောကနော်ကလျာဏပုထုဇဉ်လေးလုံးတော့ဖြစ်အောင်ကြိုးစားနေတာဟုတ်လား။ပုဂ္ဂိုလ်တ attva ဆိုတာမရှိဘူး။နော်ရုပ်တဏ္ဍတည်းပေါင်းစုပြီးတော့အလုံးလုံးနေတာရုပ်တရားတွေကလည်းပဲဒီလိုဒီလိုတိဆောက်ထားတာအဲ့ဒီမှာနတ်တရားကဆွဲမိပြီးတော့ခန္ဓာမူလေးမတ္တမူလေးစေဆုံးမူလေးတိနေတယ်အမျိုးမျိုးဒါအလုံးလုံးနေတာလို့ဟုတ်လားခန္ဓာရဲ့သဘာဝကိုအဲ့လိုမျိုးတိအောင်ကြိုးစားမယ်ဆိုရင် ခန္ဓာရဲ့ပုံမှာသိဉ္စသိတယ်လို့ဆွဲလန်းမှုဆိုတဲ့နှစ်သက်မှုကကျော်သွားပြီလားကျော်သွားတော့သောတော့ကာထာလေးမမေ့နဲ့နော်ဧထံပတ္တိမလောကစိတ္တရာဇာတို့မှာယထာပါဠိဝိတိရန္တိနတိသင်္ခောဝိဇာနတံလာကြကုန်တော့မင်းစည်းတဲ့ယထာရစင်းလို့အလွန်တရာမှစမ်းကြည့်တဲ့ဒီခန္ဓာကိုယ်တည်းဟူသောလောကကိုမြင်အောင်ကြည့်ကြကုန်တော့မြင်အောင်ကြည့်လို့သိပြီဆိုရင်ကဲ့ကြည့်ခြင်းဆိုတာအဲ့ဒီလိုမှမရှိဘူးမြင်အောင်လည်းမကြည့်ဘူးဘာမှလည်းမသိဘူးဆိုရင်တော့အဲ့ဒီဒုက္ခတွေညစ်သွားလိမ့်မယ်တဲ့ဟုတ်လားဒီကံထာလေးလည်းကောင်းပါလေဟုတ်လားအင်းဒါကြောင့်ပေးတဲ့ပေါ့တော့ကိုယ်ခန္ဓာရဲ့သဘောတဘာဝကိုမြင်အောင်သိအောင်ကြည်ကြရမယ်ဟုတ်လားအဲ့တော့ခန္ဓာက၅ပါးရှိတယ်ဒီကနေ့ဘယ်ခန္ဓာကိုအဓိကတော်လိုက်တော့ရူပခန္ဓာနော်ရုပ်အရှုဝေပရိမျက်စိနဲ့တော့မြင်ရတယ်နော်ဒါကြောင့်ကိုယ်မှာတခုထိတန်းတို့တွေးတွေထွက်လာပြီဆိုရင်အော်တခုလုံးမှတွေးနေရှိနေတာပဲသိရတယ်ပေါ့အကျဉ်းကြီးချင်းလည်းစွန့်တယ်ဆိုတဲ့အခါမျိုးမှာလည်းအများကြီးသိပြနိုင်ရင်ကောင်းနေပေါ့ဟုတ်လားဒါပါလို့ဆိုတော့ကိုယ်ကိုယ်တိုင်မျက်ကိုယ်ပြုပြီးတော့အမှန်တရားတွေကိုမသိအောင်နေနေတဲ့အနေအထားမျိုးကနေအမှန်တရားကိုသိအောင်နေလိုက်တဲ့အနေအထားမျိုးလွတ်တရားမြင့်မြတ်တယ်လို့ဆိုနိုင်မလ
ား
ဆိုနိုင်တယ်ဒါကြောင့်ပေတံပေါင်းတရားတို့ဒါလူငယ်တွေနဲ့အလုံးမကိုက်နိုင်တယ်လို့ကျွန်တော်ထင်တာနော်အမှန်နားမလဲစရာမရှိဘူးအခဏကိုတိဆောက်တာပေါ့ကိုထိုက်တော့တော့လိလာမှုတော့ရှိရမှာပေါ့ဟုတ်လားအေးဒါကြောင့်ဦးဇင်းတို့ဒီကနေ့တရားနေတာလေးတော့မှပါပြောရလို့ဒါရုပ်တရားကိုနှစ်သက်ခြင်းသည်ဆင်းရဲဒုက္ခကိုနှစ်သက်တာပါဆင်းရဲဒုက္ခကိုနှစ်သက်နေခြင်းသည်ဆင်းရဲဒုက္ခကမလွတ်မြောက်အောင်လုံနေရရောက်တဲ့အရာကိုမလွတ်မြောက်နိုင်ဟုတ်လားဒါကြောင့်ဆင်းရဲကလွတ်ခြင်းဆင်းရဲကိုမနှစ်သက်မှဖြစ်မယ်ဆင်းရဲကိုမနှစ်သက်ဖို့ဆိုရင်လည်းဒီခန္ဓာကောင်ကိုမနှစ်သက်မှဆင်းရဲကိုမနှစ်သက်ရရောက်တယ်အဲ့ဆိုနှစ်ဆင်းရဲတဲ့ခန္ဓာကောင်ကလည်းနာမည်သာကွဲတာအတူတူပဲဟုတ်တယ်မဟုတ်လားအေးဒါကြောင့်ပေးတဲ့ပေါင်းတော်တော်ဒီကနေ့လည်းနေလေးဦးဇင်းတို့စဉ်းစားနေရတယ်ပြောလိုက်ပါတယ်ဟုတ်လားဘုသူကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာပေါ်ရဝမ်းမြောက်ပေါ်ရတော့ဘာမှမပြောဖြစ်ဘူးပေါ့ဟုတ်လားဒီမှာလူလန်းထားကြတာတွေရှိတယ်သီလဆောက်တည်ထားတာရှိတယ်ကုတရားဘာဝနာနာယူပြီးတော့တမားရီပညာကုသိုလ်ကောင်းမှုတွေဖြစ်အောင်လုပ်ထားတာတွေရှိတယ်တတဝါဆိုတာကိုပြုထားတဲ့ကံနဲ့တန်နဲ့အကျိုးကိုရကြတာပါဟုတ်လားကိုယ်စိတ်စေတနာနဲ့တန်တဲ့အကျိုးကိုလူတိုင်းရကြတာပါဒါလေးဒီပင်နေကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးကိုဘုန်းကြီးကအတူတူပြောသွားတယ်လို့နားလည်စေချင်ပါတယ်ဟုတ်လားအဲ့ဒါကတော့ဟိုမကြာခဏနာယူနေရတာဆိုတော့အလုံးနဲ့နားလည်ကြပါတယ်သိကြပါတယ်ဟုတ်လားအခုပြောလိုက်တဲ့အပိုင်းလေးကတော့ဒါလူငယ်တွေအတွက်နေနေဒီသိတဲ့သိတိုင်းတည်းလို့ထင်လို့ပေါ့ဒီထဲမှာတချို့လူလေးနဲ့တရားတွေကိုစိတ်ဝင်စားတယ်လို့မပါဘူးလို့မပြောနိုင်ဘူးနော်အဲဒါကြောင့်အလုံးတော်တကားကြီးဓမ္မကြီးများပါလူငယ်တွေရောအလုံးမိမိတို့ရဲ့ခန္ဓာရဲ့သဘာဝအမှန်ကိုသိအောင်မြင်အောင်ကြိုးစားအထောက်ရမယ်ခန္ဓာရဲ့သဘာဝအမှန်ဒီအနိစ္စဒုက္ခအနတ္တမြာလာဖြစ်တယ်ဟုတ်လားအဲ့ဒါကိုသိဖို့မြင်ဖို့အတွက်သတိပဋ္ဌာန်ဒေသနာမှာလာတဲ့ဤများနဲ့ကြိုးစားအထောက်ရမယ်ပေါ့အခုပြောလိုက်တာလည်းဒါသတိပဋ္ဌာန်ဒေသနာမှာလာတဲ့ဤလန့်တွေကတသိတည်းသာပါပဲနောက်ကုဋ္ဌာကကမ္မထာလို့ပြောလို့မရဘူးလား
မရပ
ါဘူးနော်ဒါကြောင့်ပေးသဘောပြောလို့ဒီဒီကနေ့ဒါနာတိလသမာဓိပြင်ညာကုသိုလ်ကောင်းမှုအစုစုကိုပြုလုပ်အားထုတ်ပြီးတော့အဒီကုသိုလ်ကောင်းမှုအစုစုရဲ့ဆွမ်းသက်တဲ့ကြောင့်မညာပုညမြလေးပါဝင်တဲ့တုံချောင်းမြတ်မောပြုပရာဈေးကုန်တော်ဟုပတ္တနာအောင်စုပြုကြခုံးရတည်းသာ